ဟုတ်ကဲ့ဒီတန်လုံးမြင့်ကြီးကတော့ဆောက်လို့ရေးကိစ္စဆန့်ကျင်တဲ့လှုပ်ရှားမှုတွေအဲကဘာတဝန်းလုပ်ကြတဲ့နေရာမှာဒီကျွန်တော်တို့ထိုင်းနိုင်ငံဘန်ကောက်မြို့နောက်တစ်ခါဒီမဲဆောက်မြို့နဲ့အိန္ဒိယနိုင်ငံတွေမှာပါဒီလှုပ်ရှားမှုတွေလုပ်ခဲ့ပါတယ်ဒီကျွန်တော်တို့ဘန်ကောက်မှာ NGO အဖွဲ့230ကျော်ကနေစီမံကိန်းရပ်တန့်ဖို့တောင်းဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ RFA သတင်းတောက်ကိုကြီးကစတင်ရှင်းပြပေးစေချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ဒီထိုင်းနိုင်ငံမှာရှိတဲ့ဒီအမျိုးသားဒီလူ့ခွင့်ရေးကော်မရှင်ရုံးမှာဒီတန်လင်းဝက်အဖွဲ့ပေါ့လေတန်လင်းမြေဆောင်ကြီးအဖွဲ့ကနေပြီးတော့ဒီသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့သတင်းစာရှင်းလင်းပွဲမှာဒီထိုင်းနိုင်ငံမှာရှိတဲ့လူ့ခွင့်ရေးအဖွဲ့တွေပေါ့လူ့ခွင့်ရေးအဖွဲ့တွေလည်းတော်တော်စုံစုံလင်းတက်တယ်လူတရာကျော်လောက်တက်ပါတယ်သတင်းစာရှင်းလင်းပွဲကိုရောက်သွားတဲ့ချိန်မှာကျွန်တော်ကနေပြီးတော့ဒီသတင်းစာရှင်းလင်းပွဲကိုဥဆောင်လုပ်နေတဲ့ပေါ့လေတန်လွင်မြစ်ဆောင်ကြီးအဖွဲ့ကတာဝန်ခံကိုဆိုင်ဆိုင်ကိုကျွန်တော်ဗာမေးခဲ့လဲဆိုတော့ဒီတန်လွင်မြစ်ဘက်ကရေကာတာတိစောက်တာတွေကိုရပ်တန့်ဖို့တောင်းဆိုတာရဲ့အဓိကရည်ရွယ်ချက်ကဘာလဲလို့ကျွန်တော်မေးတော့သူကအခုလိုပြောပြထားပါတယ်ကိုစိတ်ကြော်လိုက
်အဓိကရည်ရွယ်ချက်ကတော့တန်လွင်မြစ်ရေကာတာစီမံကိန်းကိုရပ်တန့်သွားဖို့ဘာကြောင့်လဲဆိုတော့ခုလက်တလောချင်းနေမှာတန်လွင်မြစ်ရေကာတာတိစောက်မှတ်ရေကာတာကျွန်တော်တို့ဒီပမာပြည်ထမ်းမှာရရှမ်းပြည်ရဲ့ကရင်ပြည်နယ်မှာဖြစ်နေတာရေကာတာဆောင်းမဲ့ဒေတာမှာဆိုရင်လည်းစစ်ပဋိပက္ခဖြစ်နေတဲ့နေမြေအတွက်ကြောင့်ဒေတာခံလူထုတွေပါမတည်င်းချက်လက်တွေမရဘူးဒေတာခံလူထုတွေကအများစွာကိုတရားကိုဒေတာကိုမောင်းထုတ်ခံရတယ်ရေကာတာ၅ခုဝကဲ့ရဲ့ဖြစ်လာမဲ့အဆိုရင်တကယ်ဖွံ့ဖြိုးတိုးတက်မှုရှိလားမလားဆိုတဲ့ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဒီထိုင်းနိုင်ငံအတွက်အလက်စစ်တပ်အားတဲ့ရောင်းဖို့အစီအစဉ်ဖြစ်တာစီမံကိန်းဖြစ်တာဒါကြောင့်မို့ဒေတာတို့ထူကပါမှဖွင့်ပြမှုမရှိဘူးအခုကိုလက်တလောအချိန်နေမှာဒုက္ခချင်းခံရတယ
်အဲ့တော့နောက်ဆက်တွဲသူတို့ဘာတွေလှုပ်ရှားသေးလဲခင်ဗျအဲ့ဒီအဖွဲ့ကနေပြီးတော့တက်ဆိုင်ရာဝန်ကြီးဌာနတွေကိုလက်မှတ်ထိုးထားတဲ့စာတွေပို့တယ်လို့ပြောပါတယ
်တက်ဆိုင်ရာဝန်ကြီးဌာနတွေကိုလက်မှတ်ထိုးထားတဲ့စာတွေပို့ဖို့လှုပ်ထားတာသူကကြားပါပြီဟိုတက်ဆိုင်ရှင်နယ်ဝက်အစိုးရလက်ထက်တွေကဒီမှာအာဏာသိမ်းမှုတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီစာတွေကိုခဏနားခဲ့တာပေါ့လေအခုတော့သူတို့ကဒီကြားချက်အစိုးရလက်ထက်မှာဒါကပို့ပြီးတော့သူတို့တွေကတွန်းတွန်းတိုက်တိုက်နဲ့ပို့ပြီးတော့ဖိအားပေးနိုင်မေးလိမ့်မယ်ဆိုပြီးတော့သူတို့ကနေပြီးတော့ဒီဝန်ကြီးချုပ်အဆင့်အထိပေါ့လေဒီထိုင်းနိုင်ငံလျှောက်ချက်ဆိုင်ရာဝန်ကြီးဌာနတွေပြီးတဲ့ခါကျဝန်ကြီးဌာနပေါင်းစုံနဲ့ဒီဝန်ကြီးချုပ်အထိကိုသူတို့တွေဒီနေ့ဒီမြေတားရက်ခံစာပေါ့သူတို့ဒေတာရင်းကလူတွေနောက် NGO အဖွဲ့အစည်းတွေလက်မှတ်ထိုးတာတွေစာရဆောင်ပို့ခဲ့တယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ
ကိုမိုးကျော်ခင်ဗျာထိုင်းနိုင်ငံမဲဆောက်မှာလည်းပဲအခုလိုဒီတန်လုံးမြင့်ကြီးကတော့ဒီဆောက်မှုနဲ့ပတ်သက်ပြီးတော့တက္ကသိုလ်လုံးကဆက်ကျင်လှုပ်ရှားဖို့တိုက်တွန်းတဲ့အခမ်းအနားတရက်ကို Current Reverse Watch အဖွဲ့ကနေပြီးတော့ကျင်းပခဲ့လို့သိရတယ်အဲ့ဒီအခြေအနေလေးကိုအချင်းချုပ်ပြီးရှင်းပြပေးကြကြပါတယ
်ဒီနေ့မနေ့ကပေါ့လေထိုင်းနိုင်ငံမဲဆောက်မြို့မှာကျင်း Reverse Watch ပေါ့လေအဲကျင်းရင်းလေးချောင်းဆောက်ကြီးအဖွဲ့ကနေဒီကမ္ဘာကရပြုပြီးတော့ကြတော့ဒီထိုင်းနိုင်ငံမဲဆောက်မြို့မှာပေါ့မလာပြီးတန်လျင်ကြီးကတာတွေဆောက်မှုကိုတက္ကသိုလ်ကဆက်ကျင်လှုပ်ရှားဖို့အတွက်သူကတောင်းဆိုတိုက်တွန်းတဲ့အခမ်းအနားတရက်ကိုပြုလုပ်တယ်အဲ့ဒီအခမ်းအနားမှာတက်ရောက်တဲ့သူတွေကတန်လျင်ကြီးတစ်လျှောက်မှာဒီဆောက်မဲ့ကြီးကတာတွေပုံမှာစိတ်ဝင်စားတဲ့သူတွေဖိတ်ကြားထားတဲ့ဒီပေါ့လေဒီအားလုံးစင်းသမားတွေအားလုံး80ကျော်တက်ရောက်ပါတယ်အဲဒီမှာအဓိကပေါ့လေ River Watch ကတို့တော်ရှိတဲ့သူတွေပြောတာကတော့ဒီတန်လျင်ကြီးရေကာတာအတိဆောက်တဲ့အခါမှာတဘာဝပတ်ဝန်းကျင်လေးအဲ့တဘာဝပတ်ဝန်းကျင်လေးရဲ့မြေထဲမှာရှိတဲ့ငါတဘာဝဖြစ်တည်မှုဆိုင်ရာတွေကိုပြီးခိုးပြီးတော့နေတဲ့အတန်လျင်ဝဲချောင်းမှာရှိတဲ့လူတွေနဲ့အဲ့အဲ့အပေါ်ဒီမှာဒေသခံပြည်သူတွေပေါ်မှာဒါစူးချူဟိုဒါတိုက်ရိုက်တိုက်ရောက်မယ်ဆိုပြီးတော့သူတို့ကနေပြီးတော့ပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကနေပြီးတော့တင်ရီဘောဝါချဲပေါ်လေလက်ထောက်ဟိုဒါတာဝန်ခံတူဖြစ်တယ်ဆောက်ကြီးကိုမေးကြည့်တဲ့အခါမှာသူကအခုလိုဖြေကြားခဲ့ပါတယ်ဦးစင်ကျော်လိုင
်းရေကတာတိဆောက်သွားမင်းထိုင်းဆွေနေနာဖာစီဆိုရပူတွဲရေကတာတန်လူမျိုးကိုပြန်လဲရုပ်သိမ်းပေးဖို့ရကျွန်တော်တို့အဓိကလှုပ်ရှားတဲ့အကြောင်းအရာခုပဲဖြစ်တယ
်ဒေသခံပြည်သူလူထုတွေအတွက်တော့ကျွန်တော်တို့သုတေသနအရာပို့မှုပြီးတော့နောက်ဆက်ဖြစ်နိုင်တယ်သူသဖြင့်ပေါ်တာပေးရတာတို့လောအပ်ပေးသွားရတာတို့နောက်ပြီးတော့လူအခွင့်ချိုးဖောက်မှုခံရတာတို့နေရာတွေပါတယ်အတင်းတမပြန်ရွှေ့ခံရတော့အဲ့ဒါတွေကတော့အဆင်မပြအချင်းချောက်ခံရမယ
်အိန္ဒိယနိုင်ငံအခြေဆိုင် RFA တရင်တော့ကိုညိုခင်ဗျာအခုကျွန်တော်တို့ဒီတန်လုံးမြင့်ကြီးကတာတိဆောက်မှုကိုတက္ကသိုလ်လုံးကဆန့်ကျင်တဲ့လှုပ်ရှားမှုအနေနဲ့အိန္ဒိယနိုင်ငံမှာဒီနေ့ဆန္ဒပြပွဲလုပ်ခဲ့လို့ပြောပါတယ်အခြေအနေအချင်းချုပ်ပြီးရှင်းပြပေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥစ္စာကျလာဒီနေ့7နိုင်လောက်ကပေါ့လေဒီလည်း7နိုင်လောက်ကဒီနေ့ဒီမျိုးလယ်မှာလူတိုင်းဆန္ဒပြနေတဲ့နေရာပေါ့လေဂျန်တမန်တပန်းကြမှာမြန်မာဒီမိုကရေစီအားစု40ဝန်းကျင်လောက်ကပေါ့လေဒီတန်လျင်ကြီးကတာ story စမကင်းကိုပေါ့လေဒီကံကွက်ဆန္ဒပြခဲ့ပါတယ်အဲ့မှာဒီ poster တွေကြွေးကြော်စာနေနဲ့တော့ပြောတဲ့ဆိုတဲ့နေရာမှာပါတာတွေကတော့ဒီတန်လျင်ကြီးကတာဒီစောက်ကြီးစမကင်းကိုရပ်ပစ်ဖို့အဲ့ဒီအကျိုးဆက်တွေကဒီတပ်အင်အားတိုးချဲ့ပြီးတော့တဘာဝရင်းမြစ်တွေတော်တွေနောက်တိုင်းအဖိတ်စံတွေမျိုးတုံးတိမ်ကောရုံမကဘူးဒီဒေသတွေမှာကြည်အတိုင်းအင်းသားတွေကိုအာရမအင်အားရွှေ့ပြောင်းခံရတာတွေလိုအပ်ပြီးခံရတာတွေလည်းတိုးပါနေတဲ့ကြောင်းဒီပြောကြပါတယ် ဒီတော့သနာပြတဲ့လူတွေမှာဒီနိုင်ငံတိုင်းကပေါ့လေဒီဖွံ့ဖြိုးရေးစီမံကိန်းဆိုတာရှိရဲ့အကြောင်းပေါ့ဒါပေမဲ့ဒီအနာဂတ်အတွက်နောက်မျိုးဆက်အတွက်ပါထည့်ပြီးစဉ်းစားဖို့တော့လိုရဲ့အကြောင်းနောက်မြန်မာစစ်ဆိုရတော့ဒီဘာဝအရင်မြစ်တွေနဲ့လူလူကြမ်းမာရေးပြင်ရေးကိုအကောင်အထည်မပေါ်ပြီးပဲနဲ့ပေါ့လေစင်ရတို့ချဲဘူးလောက်နောက်ရှုပ်ယောက်ခံရတဲ့ယွာတွေကိုလည်းယွာကြီးမပေးဘူးသူ
ချင်းချင်းထမန်ဒီရရလက်ဆစ်စမန်ကြီးရောက်ပါလေဖြစ်ပေါ်လာတဲ့အကျိုးသက်တွေကျွန်တော်အခုလိုရှင်းပြလာတယ်နားစင်ကြီးပါဗျာဒီရွာတွေမှာဆလို့ရှင်ကျွန်တော်တို့လက်ဖက်ချန်တွေငပြောချန်တွေနောက်မှာကျွန်တော်တို့ဝါခင်းတို့ကျွန်တော်တို့ဒီရွာလုံးတငင်းတငင်းချန်တွေကျွန်တော်တို့လောက်ကြတယ်အဲ့ဒီအားလုံးကိုလည်းကျွန်တော်တို့ဖြည့်ဆည်းခံရတယ်နောက်ဝင်မှာပတ်ဝန်းကျင်ရွာသူရွာသားတွေလည်းလို့အားပေးရတယ ရေဆဲပေးတာလည်းမရှိဘူးအာနေဖို့အတွက်ပဲနေရာကိုပေးတာပဲအဲ့ဒါပဲရှိပါတယ်
ပြီးတော့ဒီဆန္ဒပြတဲ့တည်းမှာအဓိကပြောကြတာကတော့ဗောရဒီဖြစ်ပြမှုတွေကဒီအရင်စင်အာနာရှင်စနစ်ကြောင့်ဖြစ်တယ်ဒီဆက်အာနာရှင်စနစ်မပြောင်းမချင်းတော့လူလူခံစားနေရတဲ့ပြဿနာတွေကပြည်လည်းမှာမဟုတ်ဘူးဒါကြောင့်တဘာဝအရင်မြစ်ဒီကိုလူလူကပြန်လဲခံစားနိုင်အောင်ဒီမိုကရေစီစနစ်ကိုအများဆုံးအကောင့်နဲ့ပေါ်ပြီးလို့လူရဲဆိုတာကိုတော့အဓိကထားပြီးပြောကြပါတယ်ခင်ဗျာ